မြန်မာနိုင်ငံမှာမေလာဆန်းပိုင်းတက္ကသိုလ်ရီပြန်ဖွင့်ပြီးပုံမှန်လည်ပတ်ဖို့အာဏာသိမ်းကောင်စီရဲ့ပညာရေးဝန်ကြီးဌာနကညွှန်ကြားချက်ထုတ်ပြန်ထားတဲ့အပေါ်ကျောင်းဆရာဆရာမတွေနဲ့ကျောင်းသားမိဘတချို့ကြားတုံ့ပြန်မှုအမျိုးမျိုးထွက်ပေါ်လာပါတယ်။ကျောင်းဆရာဆရာမတွေအင်အားအပြည့်နဲ့လုပ်ငန်းခွင်ပြန်လည်ဝင်ရောက်ပြီးတာဝန်ထမ်းဆောင်ကြဖို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းညွှန်ကြားချက်ထွက်ပေါ်လာပြီးနောက်အခုလိုတုံ့ပြန်လိုက်ကြတာပါ။အကြောင်းစုံကိုကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်
။အစိုးရပညာဦးစီးဌာနအာဆာညာလောက်ကတက္ကသိုလ်ကောလိပ်ဒီဂရီကောလိပ်တွေမှာတာဝန်ထမ်းဆောင်နေစေဆရာဆရာမတွေရောစီမံခန့်ခွဲတဲ့ဝန်ထမ်းတွေပါအင်အားကြီးပြန်လည်တက်ရောက်ကြဖို့အာဆာညာညွှန်ချုပ်ဒေါက်တာသင်းဝင်းလက်မှတ်နဲ့ AB 18ရက်နေ့မှာညွှန်ကြားချက်တစ်စောင်ထုတ်ပြန်ထားတာပါစာထဲမှာတော့ပညာရေးဌာနကတင်ကြားစီမံဝန်ထမ်းအားလုံးကိုမေလ2ရက်နေ့အထိအားလရရှိခန်းစားခွင့်ပေးထားပြီးပါတဂူဘွဲ့ကြိုတင်နန်းမဟာဒန်းနဲ့တက္ကသိုလ်နောက်ဆုံးနဲ့တင်နန်းတွေကိုမေလ5ရက်နေ့မှာစတင်မှာဖြစ်တာကြောင့်ဆရာဆရာမတွေနဲ့စီမံဝန်ထမ်းတွေအားလုံးဟာမေလ3ရက်နေ့ကစလို့လုပ်ငန်းဝင်ကိုအင်ပြည့်အားပြည့်လာရောက်တာဝန်ထမ်းဆောင်ကြဖို့ညွှန်ကြားလိုက်တာဖြစ်ပါတယ်။ဖေဖော်ဝါရီ1ရက်နေ့ကစလို့စစ်တပ်ကအာဏာသိမ်းခဲ့တာအခုဆိုရင်ရပ်ပေါင်း80ကျော်လာခဲ့ပြီဖြစ်ပေမဲ့ကဏ္ဍအတော်များများကလုပ်ငန်းတွေပုံမှန်လည်ပတ်နိုင်ခြင်းမရှိသေးပါဘူး။ဒါကြောင့်နိုင်ငံတွင်းမှာလုပ်ငန်းတွေပုံမှန်ပြန်လည်ပတ်လာနိုင်ပြီဆိုတာပြသဖို့အာဏာသိမ်းစစ်ကောင်စီကကြောင်းတွေပြန်ဖွင့်တာမျိုးဖြစ်နိုင်ပေမဲ့သူအနေနဲ့ကတော့အကြောင်းပြန်တက်အောင်မှာမဟုတ်သေးဘူးလို့ဖန်တက်ကတူက CDM ကတိကဆရာမတူကပြောပါတယ
်ဆရာဆရာမတွေကတော့ CDM ဆက်လုပ်တယ်ဆိုတာကဒီကိုကြိုက်တဲ့အစိုးရလက်ထက်မှာပြန်ပြီးတော့အကြောင်းကိုဖွင့်စီချင်တာပေါ့နော်အကြောင်းသားတွေလည်းအဲ့တော့မှပဲတကယ်ဟိုကောင်းတဲ့ပညာရေးစနစ်တင်တယ်ပေါ့နော်အဲ့လိုမျိုးသွားချင်တာပေါ့အဲ့ဒါဆိုရင်ဆရာမတွေရောအကြောင်းသားတွေရော CDM ပဲဆက်လုပ်မယ်ကိုကြိုက်တဲ့အစိုးရတက်မှာပဲကြောင်ပြန်တက်ကြမယ်အားလုံးပေါ့အဲ့လိုစဉ်းစားထားတာပဲတကယ်ဆိုတော့ခုလိုဆိုဒီ CDM လောက်ထားတဲ့ဆက်ဆံမလာမယ်ဆိုလဲနှွေးထွေးစွာကြိုးဆိုဖို့ပေါ့လေခံဝင်ချက်ကိုထိုးပြီးတော့ပေါ့နော်နှွေးထွေးစွာကြိုးဆိုကြမယ်ဆိုတော့ဒီခံဝင်ချက်ထိုးရမယ်ဆိုရဲကိစ္စကဘယ်လိုမှလက်မခံနိုင်အဲ့ဒါကြောင့်သွားကြဖို့အစီအစဉ်မရှိဘူး CDM နဲ့ဆက်လုပ်မယ်ဆိုရဲအစီအစဉ်ရှိတယ်သူတို့နိုင်ငံတော်တည်ငြိမ်ကြောင်းပြချင်တာပေါ့နော်ပြီးတော့အဲ့ဒီဝန်ကြီးတို့အဲ့ဒီညွှန်ကြိုးတို့ကလည်းသူကအရင်အလုပ်လုပ်ပြချင်တဲ့လူတွေဆိုတော့ဆရာဆရာမကိုလည်းကြိုက်ချင်တယ်ကျောင်းသားကိုလည်းသူကအမိသားကိုကြည့်ချင်တယ်တော့တွေ့တိုးဆန်းပြီးတော့အချိန်နဲ့ကြည့်ချင်တဲ့သဘောပေါ့ဖွင့်တယ်ဆိုပေမဲ့တပတ်ကိုတရက်နှစ်ရက်လောက်ပဲတဲရမယ်သဘောရှိရပေါ့နော
်ကိုဗစ်ကာယောဂပြင်းထန်လာခြင်းကစပြီးမြန်မာနိုင်ငံမှာတက္ကသိုလ်တွေရောအခြေခံပညာကျောင်းတွေကိုပါ2020ခုနှစ်အတွင်း NLD အစိုးရကပိတ်ထားခဲ့တာပါနည်းနဲ့ကြည့်ကျောင်းတွေပိတ်ထားရင်ကလေးတွေပညာရေးနဲ့ဝေးသွားမှာကိုစိုးရိမ်မိတယ်လို့ရန်ကုန်အရှေ့ပိုင်းတက္ကသိုလ်ကျောင်းသားတဦးရဲ့မိဘဖြစ်သူကပြောပါတယ
်။ကျောင်းသားမိဘတယောက်အနေနဲ့ဘယ်လိုသဘောထားရှိလဲဆိုတော့ကလေးတွေလည်းနားမှာကြောက်တူတူတနေအောင်ပို့နေတာတော့ဖြစ်လို့မရဘူးလေ။ဆောင်ဝဲဖြေရမယ်ဆိုရင်သွားဖြေရမှာပဲမဖြေလို့ချင်း blacklist ဖြစ်သွားလို့လို့အဲ့ဒါလည်းရှိသေးတော့ဟောတော့မှာကိုယ့်ရဲ့နိုင်ငံသားလည်းထွက်သွားလို့မရဘူးလေ။အဲ့လောက်ထိလည်းငွေမရှိပြေးစရာလည်းနေရာမရှိဘူး။CDM လို့လာစားပေးမဲ့လူလည်းမရှိဘူးအဲ့လိုမျိုးလည်းရှိတယ်လေကိုရီးယားကိုရီးရှိတာပဲကိုရီးလှုပ်ရှားတာဟိုကိုလှုပ်ရှားလို့လည်းမရဘူးဆိုတော့ကိုသွားရပေါ့ဒါကိုအချိန်ကနေပြောင်းဖွင့်မယ်ဆိုလည်းမထားဘူးလို့ပြောတဲ့မိဘတွေရှိတယ်လို့ထားမယ်လို့မိဘတွေရာရှိတာပဲသူတွေကတော့အချိန်နဲ့ကြည့်ပြီးတော့ထားတဲ့ရင်တော့ထားမှာပေါ့ကလေးပညာရေးပဲဒီအားလုံးပြန်ပြီးတော့တက်ကြတယ်ပြန်ပြီးတော့ကျောင်းလေးလည်းတကယ်ပြောင်းဖွင့်လို့ဆရာဆရာမအင်အားလည်းပြည့်တယ်ဆိုရင်တော့ထားမှာပဲဆရာဆရာမအင်အားမရှိဘူးနဲ့ဖွင့်လို့မရဘူးuniversity ဆိုပို့ထိုးမှာ university ဆရာမအင်အားပို့ထိုးမှာဖွင့်မယ်လို့တော့ပြောနေတာပဲတည်ရင်တော့ပြောနေတာမငြိမ်ဘူးဟာများနေတဲ့ခါကျတော့လဲကျောင်းတော်ဖွင့်ပြပါမှာမသိသေးပါဘူ
းလက်တလောထုတ်ပြန်တဲ့အာစာညာရဲ့ညွှန်ကြားချက်တွေမှာမူလတန်းကနေအထက်တန်းထိကျောင်းနေဘယ်နည်းပြန်ဖွင့်မလဲဆိုတာမပါရှိသေးပါဘူးကလေးတွေရဲ့ပညာရေးကိုစိုးရိမ်မိပေမဲ့အခြားနည်းလမ်းတွေနဲ့သင်ကြားပေးနိုင်ဖို့စဉ်းစားနေပြီးသူတို့ကျောင်းကဆရာမအတော်များများကတော့ကျောင်းပြန်မသွားပဲCDM ဆက်လုပ်နေအောင်မှာဖြစ်တယ်လို့အင်းစိန်မြို့နယ်ကအလဲတန်းပြဆရာမတူကပြောပါတယ
်အခုလောလောဆယ်ကတော့အကြောင်းကတော့ဖွင့်ဖို့တော့မပြောထားဘူးလေကျွန်တော်တို့ကဒီကြကြကြညွှန်ကြားချက်လာတော့မှဖွင့်မယ်မဖွင့်မယ်ဆိုတာသိရအောင်အခုကလည်းကိုဗစ်ကလည်းရှိနေတော့လေဒီကြကြညွှန်ကြားချက်မထွက်လာသေးဘူးစစ်ကောင်စီကတော့ဘယ်လိုမျိုးနဲ့ဘယ်လိုဖွင့်မယ်ဆိုတော့တော့ကျွန်တော်တို့မသိဘူးပေါ့နော်ဖွင့်တဲ့အခါကျတော့လေ CDM လုံးမဲ့ဆရာမတွေကလည်းခြေကြတဲ့အခါကျတော့CDM လုပ်နေတဲ့လူတွေကတော့တက်ကြမှာမဟုတ်ဘူး။အဲ့တော့သူတို့ရှိတဲ့လူနဲ့ပဲဆက်ပြီးတော့လုပ်သွားကြပေါ့။ပညာရေးကတော့ထိခိုက်တာပါပဲ။ပညာရေးတက်ထိခိုက်တာပဲ။အားလုံးထိခိုက်ကြပါပါ။ဟိုကိုဗစ်ကကြောင့်မျိုး ဒီစစ်ကောင်စီကတမျိုးဆိုတော့လေထဲထဲကြီးတော့ရှိမှာပေါ့ចောင်းဖွင့်ရှာရင်တော့ online ညွာတယ်ရှာလို့ရမှာမို့လို့
အခြေခံပညာចောင်းတွေကိုမိုးကာလအစဖြစ်တဲ့ဇွန်လမှာဖွင့်နေရှိပြီးကလေးငယ်တွေရဲ့ပညာရေးကိုတစ်နှစ်မှာနှစ်တန်းနှုန်းတင် जा ကောင်းတင် जा သွားနိုင်တယ်လို့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းကြောက်ခွင့်ရပုဂ္ဂိုလ်ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောခဲ့ဘူးပါတယ်မြန်မာနိုင်ငံမှာစစ်တကအာဏာသိမ်းပြီးနောက်ကျမ်းမာရေးပညာရှင်တွေနဲ့ဆေးဝန်ထမ်းတွေကစီရီယမ်လှုပ်ရှားမှုကိုစတင်ခဲ့ရကပညာရေးဌာနဗန်လုပ်ငန်းမိရထားဆက်လုပ်ရေးအစရှိတဲ့ကဏ္ဍအသီးသီးမှာပါစီရီယမ်လှုပ်လာကြတာကြောင့်အစိုးရလုပ်ငန်းလေပတ်မှုတုံ့ဆိုင်သွားခဲ့ပါတယ်ခင်ဗျာ